အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်တဲ့နရင်ဒရာမော်ဒီဟာတနင်္ဂနွေနေ့တုန်းကနယူးယောက်မြို့က Madison Square Garden ခန်းမကြီးထဲမှာအမေရိကန်ရောက်အိန္ဒိယလူမျိုးတွေကိုတွေ့ဆုံခဲ့ပါတယ်။ပရိသတ် 18,000 ကျော်လာရောက်ကြတဲ့ပွဲမှာဝန်ကြီးချုပ်မော်ဒီကမိန့်ခွန်းပြောခဲ့တာမှာအိန္ဒိယလူမျိုးတွေမျက်နှာပြက်စရာဖြစ်အောင်လို့သူ့အစိုးရအနေနဲ့ဘယ်တော့မှလုံမှာမဟုတ်ဘူးလို့အမခန့်ပြောကြားသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမျှော်လင့်ချက်တွေတက်နေကြသလိုစိတ်အားထက်သန်နေကြခြင်းဖြစ်တယ်လို့လည်းဆိုပါတယ်။မစ္စတာမိုဒီရဲ့ရုပ်ပုံပါတဲ့အင်ဂျီတွေဝတ်ထားကြတဲ့အိန္ဒိယနယ်ဝါတွေကသူမိန့်ခွန်းပြောနေစဉ်မှာလက်ခုပ်လက်ဝါးတီးပြီးတော့အားပေးခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာဒီကနေ့တနင်္လာနေ့မှာတော့ဝါရှင်တန်ဒီစီကိုနှစ်ရက်ကြာခရီးဆက်မှာဖြစ်ပြီးတော့ဒီမှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှာဖြစ်ပါတယ်။မေလရွေးကောက်ပွဲမှာအနိုင်ရခဲ့သူမစ္စတာမိုဒီဟာသူ့ရဲ့မွေးရက်ဂူဂျာရတ်ပြည်နယ်မှာ2002ခုနှစ်တုန်းကဖြစ်ခဲ့တဲ့ဘာသာရေးအကြမ်းဖက်ပဋိပက္ခတစ်ခုမှပတ်သက်နေတယ်လို့ဆွတ်ဆွဲခံရတဲ့အတွက်2005ခုနှစ်တုန်းကအမေရိကန်ပြည်ဝင်ခွင့်ငင်းပယ်ခံခဲ့ရဘူးပြီးတော့အခုမှဒီအမေရိကန်ကမစ္စတာမိုဒီကိုပြည်ဝင်ခွင့်ပြန်ပေးခဲ့တာပါထူးထူးခြားခြားရောက်လာတဲ့အိန္ဒိယခေါင်းဆောင်တယောက်အိန္ဒိယနယ်ပွားအမေရိကန်တွေနဲ့နယူးယောက်မြို့မှာတွေ့ဆုံမှုဟာအိန္ဒိယနိုင်ငံရဲ့ဒီမိုကရေစီကျင့်သုံးမှုကိုအောင်ပွဲခံရရောက်တယ်လို့အမေရိကန်မှာနေထိုင်နေကြတဲ့အိန္ဒိယလူမျိုးနှစ်သန်းအတွက်လည်းအောင်ပွဲခံရရောက်တယ်လို့တနင်္ဂနွေနေ့တုန်းကတွေ့ဆုံပွဲကိုလာရောက်သူတယောက်ကပြောပါတယ်ရှင်